မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့ညပိုင်းမှာအိန္ဒိယနိုင်ငံကိုစတင်ထွက်ခွာมาဖြစ်ပါတယ်။အင်္ဂါနေ့မှာအိန္ဒိယနိုင်ငံကိုရောက်လာမဲ့ဒေါအောင်ဆန်းစုကြည်ခီးစဉ်နဲ့ပတ်သက်လို့အိန္ဒိယသတင်းမီဒီယာတွေထဲမှာချက်ချက်ပြန့်ပြန့်ဖော်ပြနေကြပါတယ်။တစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်တက်ခဲ့မှုတဲ့လေဒီရှရီရမ်ကောလိတ်ကိုဒေါအောင်ဆန်းစုကြည်လာလဲမှာမို့တကြောင်လုံးကဂုံယူစိတ်လှုပ်ရှားနေကြတယ်လို့ကောလိတ်ပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါရယ်နိုင်ငံရေးတိုက်ပန်ကြောင်းသူဟောင်းဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်လည်းတကြောင်လုံးပြင်ဆင်နေကြပါရယ်အိန္ဒိယအစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေအပြင်မြန်မာမိသားစုတွေနဲ့တွေ့ဆုံမဲ့ဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်အကြောင်းကိုတော့ဘန်ကောက်ရုံးကနေမဆုမြတ်မွန်ကပြောပြပေးပါမယ်ရှင
်ကောင်းပါပြီဂျဝါဟာလာနေရူးဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဆိုနီယာဂန်ဒီရဲ့ဖိတ်ကြားချက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမနက်ဖြန်အင်္ဂါနေ့မှာအိန္ဒိယနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။1960ပြည့်လွန်နှစ်တွေတုန်းကမိခင်ဒေါခင်ကြီးအိန္ဒိယနဲ့နီပေါ်ဆိုင်ရာတန်အမတ်တာဝန်ထမ်းဆောင်ခဲ့စဉ်အတွင်းမှာအိန္ဒိယနိုင်ငံမှာနေထိုင်ကျောင်းသက်သွားခဲ့တဲ့ဒေါအောင်ဆန်းစုကြည်အိန္ဒိယကိုပြန်လာမယ့်အပေါ်အတော်ကိုစိတ်ဝင်စားရှိနေကြပြီးတော့အိန္ဒိယသတင်းမီဒီယာတွေမှာလည်းချက်ချက်ပြန့်ပြန့်ရေးသားဖော်ပြနေကြတယ်လို့အိန္ဒိယရောက်မြန်မာမိသားစုတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံပွဲကိုစီစဉ်နေတဲ့ New Delhi မြို့မှာနေထိုင်တဲ့ဒေါက်တာတင်းဆွေက VOA မြန်မာပိုင်းကိုပြောပြပါဗျာ
။အများကြီးကိုအော်ဝင်ပါစိတ်ဝင်စားမှုတွေပြကြပါတယ်။သူသဖြင့်ကျွန်တော်တို့နဲ့နှိစက်တာအစိုးရပိုင်းကတစ်ပိုင်းပေါ့လေ။ဒီမီဒီယာကလည်းသူဖော်ပြတာတွေ၆ပါးတွေလည်းရေးကြတာတွေအများကြီးပါဒေါအောင်ဆန်းစုကြည်ခီးစဉ်ပတ်သက်ပြီးတော့အိန္ဒိယမြန်မာဆက်ဆံရေးလာလာပိုကောင်းလာမလားဆိုတဲ့ပြင်ဒါဟိုချင်းပြည့်တည်နေဆောင်းပါးတွေရေးကြတယ်ဒီတူလာမဲ့ဒီလီရဲ့နောက်ပိုင်းပမာမိသားစုရှိတဲ့နေရာမှာတော့လုံညုံရဲ့အစပဝန်းကျင်နေတဲ့လူတွေအစအောင်းဝမြောက်ပြီးတော့ဟိုထူကြတဲ့ဟိုတပိုင်းဝင်ဖြစ်စဉ်တစ်ခုလို့တက်ကြွမှုတွေကြီးမာတယ်လို့ပြောနိုင်ပါတယ
်နိုဗ ెంబ ာလ23ရက်နေ့ကနေပြီးတော့နိုဗ ెంబ ာလ18ရက်နေ့အထိဒေါက်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်လို့အိန္ဒိယအစိုးရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ရဲ့ထုတ်ပြန်ချက်တွေအရဒေါအောင်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းနဲ့နိုဗ ెంబ ာလ14ရက်နေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ခရီးစဉ်အတွင်းအိန္ဒိယအစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့ရှိတဲ့အကြောင်းဒေါက်တာတင်းဆွေကအခုလိုပြောပြပါတယ်
။ဒီမှာတော့အိန္ဒိယအစိုးရဘိုင်ကပုဂ္ဂိုလ်တွေဝန်ချုပ်ကစာနောက်ဒုသမတနောက်လွှတ်တော်ဥက္ကဋ္ဌတွေသူတွေ့မှာပါ။နောက်ဖိတ်ကြားတဲ့မစ္စစ်ဆွေနဲ့ကန်ဒီယာလည်းအခမ်းအနားဖြစ်ပါတယ်ခင်ဗျာ။ဒါအစိုးရဘိုင်မှာနောက်မှာဘာကန်ဒီရဲ့ကိုဗိမာဝင်လည်းသူသွားပြီးကာရောပြူမှာပါအဓိကကတော့14ရက်နေ့ညနေမှာဒီနေရူးမမိုရီယယ်လက်ချာခေါ်တဲ့နေရူးအောက်မေ့ဖွယ်မိန်ကွန်းကိုဗီဂျန်ဘာဘာမှာညနေ6နာရီမှာမိန်ကွန်းပြောမှာဖြစ်ပါတယ
်အိန္ဒိယနိုင်ငံခီးစဉ်တွင်ဒေါအောင်ဆန်းစုကြည်သွားမဲ့ထဲကထူးခြားတယ်လို့ပြောနိုင်မဲ့နေရာတစ်ခုကတော့သူနိုင်ငံရေးသိပ္ပံဘာသာရပ်ဘွဲ့အတွက်သင်ကြားတက်ရောက်ခဲ့တဲ့ Lady Sri Ram College ဖြစ်ပါတယ်နိုဗ ెంబ ာလ16ရက်နေ့မှာဒေါအောင်ဆန်းစုကြည်သူ့ရဲ့ကျောင်းဟောင်းစီကိုပြန်လာမဲ့အတွက်တကြောင်လုံးကအင်မတန်ပျော်နေကြတယ်လို့ Lady Sri Ram College ပြောခွင့်ရသူဒေါက်တာခနိခာခန်ဒီဝါက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် To stay excited is an understatement we're all it's a dream come true for all of us we've been waiting for this day in anticipation for many years
စိတ်လှုပ်ရှားနေကြတယ်လို့ပြောရင်လျှော့ပြောသလိုဖြစ်နေပါမယ်ကျမတို့အားလုံးအတွက်အိမ်မက်ထဲကအတိုင်းလက်တွေဖြစ်လာခဲ့တာပါဒီရက်ကိုရောက်ဖို့မျှော်လင့်စောင့်စားခဲ့တာလည်းနှစ်ပေါင်းကြာခဲ့ပါပြီသူအခုလိုလာလဲမဲ့အတွက်တကယ်ကိုဂုဏ်ယူဝမ်းမြောက်ရပါတယ်လို့ပြောသွားတာဖြစ်ပါတယ်သူတို့ကြောင့်ရဲ့ဘွဲ့ရကျောင်းသူဟောင်းဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်ကိုလည်းတကြောင်လုံးမှပြင်ဆင်နေကြတယ်လို့ဆိုပါတယ
် Everyone is busy making preparations there's a buzz of activity they're all decorating the college we are taking out our old pictureswhich would all be displayed so all of that is happening everyone is really busy
လူတိုင်းပြင်ဆင်မှုတွေအတွက်အလုံများနေကြပါတယ်ကောလိပ်တစ်ခုလုံးကိုအလှဆင်နေကြတယ်ခင်းချင်းပြထားဖို့ဓာတ်ပုံဟောင်းတွေကိုပြန်ပြီးတော့ထုတ်နေကြပါတယ်ဒေါအောင်ဆန်းစုကြည်လာတဲ့နေ့ကျရင်ကျောင်းသူတွေကယဉ်ကျေးမှုကာဝဲလေးတစ်ခုနဲ့လည်းဖျော်ပြပါမယ်အထူးခြားဆုံးကတော့သူပြောမဲ့မိန်ကွန်းဖြစ်ပါလိမ့်မယ်ဒေါအောင်ဆန်းစုကြည်မိန်ကွန်းပြောမှာမို့မိန်ကွန်းကတော့အဲ့ဒီနေ့အတွက်အထူးခြားဆုံးဖြစ်မှာပါ Now အမှတ်တရတစ်ပင်စိုက်ဖို့လည်းအစီအစဉ်ရှိပါတယ်ဒီကြောင်ကနေပြီးတော့ဘွဲရသွားသူတွေစုပြီးတော့လဲသူ့ကိုပေးဖို့အထူးအမှတ်တရပစ္စည်းတွေကိုစီစဉ်ထားပါတယ်လို့ Lady Sri Ram College ရဲ့ပြောခွင့်ရသူဒေါက်တာခနိကာခန်ဒီဝါက VOA မြန်မာပိုင်းကိုပြောသွားတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းမှာ New Delhi မြို့တော်အပြင်တခြားမြို့တွေစီကိုလည်းသွားဖို့အစီအစဉ်တွေရှိပါတယ်
။ကျွန်တော်တို့16ရက်နေ့ပြီးရင်အညမှာပဲဒီဘင်္ဂလိုဆိုတဲ့အိန္ဒိယနိုင်ငံရဲ့ IT မြို့တော်ပေါ့လေဒီနေရာပြင်ဒီအဲဆီလီကွန်ဗယ်လီလို့တော့ပြောလို့ရတဲ့အိန္ဒိယဆီလီကွန်ဗယ်လီရှိတဲ့နေရာကိုသွားပြီးတော့ဒီနည်းပညာဆရာမအမြင့်ဆုံးတက်တူပေါ့လေဒီ Institute လို့ခေါ်ပါတယ်အဲဒီကိုသူသွားပါလိမ့်မယ်ဒီနည်းပညာနဲ့ပတ်သက်ပြီးတော့လေ့လာမယ်အဲ့ဒါပြီးရင်တစ်ဆက်တည်းနောက်အဲ့နာမှာသိပ်မဝေးတဲ့ ဈေးလက်ဖွံ့ဖြိုးရေးလုပ်ထားတဲ့ပြည်နယ်တခုက AP လို့ခေါ်တဲ့ Andhra Pradesh ပြည်နယ်ကအမျိုးတခုကိုလည်းတွားပြီးလေ့လာအောင်ပါခင်ဗျာ
။အိန္ဒိယရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲကတော့ November 16ရက်နေ့မှာ New Delhi မြို့မှာဖြစ်ပါတယ်။November 14ရက်နေ့မှာကြာရောက်တဲ့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဂျဝါဟာလာနေရူးရဲ့မွေးနေ့အထိမ်းအမှတ်ပွဲမှာနေရူးအောက်မေ့ပွဲမိန့်ခွန်းပြောကြားဖို့အတွက်မေလာရုံးကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယဝန်ကြီးချုပ်မမ္မဟွန်ဆင်းကနေတဆင့်ဂျဝါဟာလာနေရူးဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဆိုနီယာဂန္ဒီကဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ရှင်။